အီရန်ကချိန်ချောက်နေတာတွေကိုဟန်တားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက9000ကနေ1000ကျားအရေးတွဲရှိတဲ့တပ်တွေကိုအရှေ့လေပိုင်းဒေသကိုစီးလွတ်မဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကညင်းဆူလိုက်ပါတယ်။မနေ့ကြာသပတေးနေ့ကဒီကိစ္စနဲ့ပတ်သက်ပြီးပင်တဂွန်စစ်ဌာနချုပ်ထိတ်တန့်တာဝန်ရှိသူတွေအိမ်ဖြူတော်မှာအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်။ဒီလိုအိမ်ဖြူတော်မှာအစီရင်ခံတင်ပြမဲ့အထည်ပူရဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့နဲ့ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်တို့လည်းပါဝင်ပါတယ်။တပ်အင်အားတိုးမြင့်စေလွတ်ဖို့လေပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အိမ်ဖြူတော်မှာတင်ပြမှာဖြစ်ကြောင်းအမိမဖော်လိုတဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြခဲ့ကြတာပါ။အရှေ့လေပိုင်းဒေသမှာတပ်အင်အားတိုးမြင့်ချထားဖို့တော့စဉ်းစားနေတဲ့အကြောင်းကိုကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကအိမ်ဖြူတော်အစီရင်ခံတင်ပြပွဲမလုပ်ခင်မှာသတင်းတောက်တွေကိုအတည်ပြုပြောဆိုပါတယ်ကာကွယ်ရေးအတွက်နောက်ထပ်တပ်အင်အားတွေဒုံခွင်းဒုံတွေနဲ့စစ်သည်မော်တွေထပ်မံဆေးလွတ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ကိုပဲပေးမလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအီရန်နိုင်ငံကရေနံတွေကိုပြည်ပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့အီရန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ပင်လယ်ကွေ့ဒေသမှာအမေရိကန်စစ်အင်အားတိုးမြှင့်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်မှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်